ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ကစစ်ဆေးရေးတွေမှာမြန်မာမျိုးသမီး၃ဦးကိုနယ်စပ်အကောက်ခွန်ရရှိတွေနဲ့ထိုင်းရဲတပ်ဖွဲ့တွေကဩဂုတ်လ6ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီမျိုးသမီးတွေနဲ့အတူဘိန်းစိန်25ကီလိုဖမ်းဆီးရမိခဲ့တဲ့အကြောင်းထိုင်းအခြေစိုက်ဗီဒီယိုသတင်းတော်မအေးမာကသတင်းပေးပို့ထားပါပဲရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်နယ်ကစစ်ဆေးရေးတွေမှာမြန်မာပြည်ကထွက်တဲ့အစားအသောက်တွေနဲ့ရောနှောပြီးဘိန်းစိန်25ကီလိုတဲဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး3ဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဩဂုတ်လ6ရက်နေ့ကမြန်မာနိုင်ငံတာချီလေးမြို့ကနေထိုင်းနိုင်ငံမဲဆိုင်မြို့ကိုဝင်ရောက်လာတဲ့အမျိုးသမီး3ဦးနဲ့ဘေးဘက်ဆိုင်ကစည်းပေါ်မှာတင်လာတဲ့ကွန်ပျူတာမျိုးစုံကိုအကောက်ခွန်အရာရှိတွေကအသေးစိတ်စာပေစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးအစ်ရေးဆက်တင်နဲ့ပါစစ်ဆေးခဲ့ရတာကနေဘိန်းစိန်တုတ်တွေတင်လာတာကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။မဲဆိုင်အကောက်ခွန်ကအကြီးအကဲအရာရှိတဦးကတော့မိရဲ့ဇေဝရီဖမ်းမိတာနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ်
။ဘုံမဲဆိုင်နာမည်တက်တဲ့အခါပိုင်းနဲ့ဆိုသူသိပြီးနိုင်ငံမတဲ့ကြာအခုတော့ဘုံဆိုင်နေပြီ
။မဲဆိုင်မြို့ဟာနေဆက်မြို့ဖြစ်တဲ့အတွက်မိရဲ့ဇေဝရီဟာနီလန်ပေါင်းစုံနဲ့ဝင်ရောက်လာနေတာဖြစ်ပါတယ်။မိရဲ့ဇေဝရီဟာပုံစံမျိုးစုံနဲ့လည်းဝင်ရောက်လာနေပါတယ်။အဲဒါကြောင့်ကျွန်တော်တို့အနေနဲ့နေဆက်ကိတ်တွေမှာရှာဖွေရေးလုပ်တဲ့အခါမှာခင်မီအိတ်ရေးဆက်တွေကိုတုံးပြီးလုပ်ဆောင်နေပါတယ်ဆိုပြီးပြောဆိုသွားပါတယ်။အစားအသောက်အထုပ်တွေကြားမှာဖွဲ့ယူလာခဲ့တဲ့ဘိန်းစိန်အထုပ်၁၈ထုပ်တည်ဆောင်လာတဲ့မြန်မာနိုင်ငံသူအမျိုးသမီး၃ဦးဟာအသက်40အရွယ်နန်းဖြစ်အသက်30အရွယ်နန်းလူနဲ့အသက်32အရွယ်နန်းအေးလက်တို့ဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကတရင်ထုတ်ပြန်ပါတယ်။အမျိုးသမီးတွေရဲ့ဝန်ခံချက်အရဒီဘိန်းစိန်တွေကိုတာချီလေးမျိုးကအခါတိုင်းရင်းသားတဦးထံကနေတထုပ်ကိုဘတ်ငွေ10,000နဲ့ဝယ်ခဲ့တာလို့လည်းထွက်ဆိုခဲ့ကြပါတယ်။ဩဂုတ်လ6ရက်နေ့ကလည်းစမုတ်စခေါခရိုင်တွင်းကမြန်မာလူ့သမားများအများဆုံးနေထိုင်နေတဲ့အခန်း3ခန်းမှာထိုင်းနိုင်ငံကမူရစ်စေဝါဖြစ်သတ်မှတ်ပိတ်ပင်ထားတဲ့မြန်မာရီခေါ်ဒိန်းစာရွက်လို့ခေါ်တဲ့ဘိုင်းကထွက်ရွက်တီကိုပြုတ်ပြီးတောက်တုံးနေကြတဲ့မြန်မာနိုင်ငံသား15ဦးနဲ့ထိုင်း6ဦးကိုဖမ်းဆီးခဲ့ပါတယ်။ဒီစေဝါတွေကိုသုံးဆွဲသူတွေအတွက်ပြည်ထောင်နဲ့ငွေတန်ကတိတ်မများပေမဲ့နိုင်ငံသားသားဆိုရင်တော့ပြည်နယ်တန်ပေးတာတွေကိုလုံးဝဖြစ်တယ်လို့လည်းရှေ့တောင်းလို့တမားကြီးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်ရှင်။